ဒေါက်တာတောင်းနှောင်းခင်ဗျအခုမြန်မာပြည်ကိုပြန်သွားတာတယောက်တည်းသဘောနဲ့သွားကြတာလားအဖွဲ့စည်းဖွဲ့ပြီးတော့ညှိနှိုင်းပြီးသွားကြတာခင်ဗျာ
ကျွန်တော်တို့သွားတာတော့ဒီတူးချင်းဖိတ်ခေါ်ခံရမှုပေါ်မှာပေါ့နော်အဲကျွန်တော်တို့ဒီဦးအောင်မင်းတို့ဦးစိုးသိန်းတို့ဒီဦးဆောင်နေတဲ့ဒီ Peace Committee ပေါ့နော်ငြိမ်းချမ်းရေး Committee ကနေပြီးတော့ကျွန်တော်တို့ဒီပြည်ပမှာဒီမိုကရေစီလှုပ်ရှားသူတွေကနေပြီးတော့တူးချင်းကိုဖိတ်ခေါ်တာပါနော်ဗမာပြည်မှာကနေ့ဖြစ်နေတဲ့နိုင်ငံရေးစီးပွားရေးပြည်ပင်ပြောင်းလဲမှုတွေလေ့လာဖို့နဲ့ဒီငြိမ်းချမ်းရေးကော်မတီအဖွဲ့ဝင်တွေနဲ့ဆွေးနွေးဖို့ပေါ့အဲ့တော့တူးချင်းအခြေခံပေါ်မှာကျွန်တော်တို့သွားကြတာပေါ့သို့တော်လည်းပဲဒီတစ်ချိန်တည်းသွားတဲ့အတွက်ကြောင့်မလို့ကြည့်လိုက်လို့ရှင်တော့ဒါပြင်ပကကိုယ်စားလှယ်အဖွဲ့တခုလာတဲ့ပုံတရံတော့ပေါက်သွားတာပေါ့
ဆိုတော့မြန်မာပြည်မှာတွေးခဲ့တာဆွေးနွေးခဲ့တာမြန်မာပြည်ရဲ့အခြေအနေလေ့လာသုံးသပ်တာတူးချင်းအမြင်တွေတူးချင်းသဘောထားတွေပေါ့အဖွဲ့လိုက်ညှိပြီးဆွေးနွေးကြတာတွေပဲမဟုတ်ပါဘူး
အဟုတ်ကဲ့တူးချင်းအမြင်တူးတဲ့သဘောထားပါဒါပေမဲ့ကျွန်တော်တို့ကြားထဲမှာတိတ်တော့ကွာဟမှုတော့တိတ်တွေ့ရအောင်ပေါ့နော်ဆိုတော့အားလုံးကဒီလက်ရှိဒီနိုင်ငံရေးပြည်ပင်ပြောင်းလဲမှုလုပ်ငန်းစဉ်မှာဟိုကိုတတ်နိုင်သလောက်ပေါ့နော်ဟိုအဲပါဝင်ပြီးတော့ဆောင်ရွက်ခြင်းနဲ့အဲကိုတိုင်းပြည်ရဲ့ဒီမိုကရေစီပြောင်းလဲမှုနဲ့လူထုဘဝဖွံ့ဖြိုးတိုးတက်ရေးမှာလှုပ်ဆောင်ပေးခြင်းနဲ့ပေါ့နော်ရှေ့ဆက်ဘာလုပ်ကြမလဲဆိုတော့တူးချင်းဆုံးဖြတ်ချက်ပေါ့နော်တချို့အနေနဲ့ကတော့ဒီနိုင်ငံရေးအာတန်ပြီးတော့ပါတီနိုင်ငံရေးမှာတိုက်ရိုက်လို့ဖို့ဆုံးဖြတ်တဲ့လူတွေရှိကောင်းရှိမယ်အဲတချို့ကတော့ဒီ policy ဘိုင်းဆိုင်ရာတွေမှာအဲကျွန်တော်တို့ဒီအကြံပြုမှုတွေဘိုင်းကိုအာတန်တဲ့လူရှိမယ်တချို့ကဒီလူထုဖွံ့ဖြိုးရေးလုပ်ငန်းတွေမှာလူအဖွဲ့အစည်းတွေအနေနဲ့ဆောင်ရွက်ချင်တဲ့လူတွေရှိပေါ့ဒါကတော့တူးချင်းဆုံးဖြတ်ချက်တွေဖြစ်မှာပေါ့
ဟုတ်ကဲ့အဲ့တော့ဒီပထမဆုံးဒေါက်တာသောင်းတော်အနေနဲ့ပေါ့တူးချင်းအနေနဲ့မြန်မာပြည်ကိုပြန်ရောက်သွားတော့အတက်စရာအကုန်ဆုံးကျေကဘာတွေ့ရပါသလဲ
အတက်စရာအကောင်းဆုံးကပြည်သူလူထုကပြောရဲဆိုရဲတဲ့တတိတွေရှိလာတာကျွန်တော်အဲ့ဒါအတက်စရာအကောင်းဆုံးပဲဆိုတော့ကျွန်တော်ဒီရန်ကုန်မှာရှိနေတော့ကလည်းဒါဒီကားမောင်းတဲ့တက္ကစီဒရိုင်ဘာအစပေါ့လေစကားပြောပြတော့အရင်နိုင်ငံရေးမပြောဖြစ်ခဲ့တာနိုင်ငံရေးပြောရဲဆိုရဲလာတယ်ပေါ့နော်အဲအဲ့လိုမျိုးပဲဒီကျွန်တော်မွေးရဇာတိကျောင်းကုန်ရာရီတိုင်းကိုရောက်ပြီးတော့ကျွန်တော်ရွာတွေအထိကျွန်တော်ဆင်းပစ်ခဲ့ပါတယ်မျိုးတွေရှိတာလည်းဒီပိုင်းပေါ့နောက်တစ်ခုကတော့ဒီ ARI တိုင်းမှာရည်ကြီးပြီးတော့ဒီလေယာရီပျက်စီးတဲ့ကိစ္စတွေနဲ့ပတ်သက်လို့ပေါ့နော်အဲဒါကိုလည်းကျွန်တော်တို့ကလေ့လာတဲ့အပိုင်းမှာအဲ့ဒီမှာလည်းလေသမားတွေဘက်ကအဲသူတို့ရဲ့ဒီခံစားချက်တွေနဲ့သူတို့ရဲ့မျက်နှာချက်တွေကိုပုံမှန်လည်းနဲ့ထုတ်ဖော်ပြောရဲလာတဲ့အပိုင်းတွေတွေ့ရဒါအားရစရာအကောင်းဆုံးပါဟု
တ်ကဲ့စစ်ပျက်စရာအကောင်းဆုံးကိုမမေ့ခင်မှာအဲ့ဒီကရတောင်းတောင်းတွေ့ခဲ့တဲ့လူတွေကရောတိုင်းပြည်ဟာပြောင်းလဲနေပြီဆိုတာတကယ်ပဲသူတို့ယုံကြည်ဖြစ်နေရပါလားကို
တို့ကျွန်တော်တို့ဒီမယုံမရဲလေးတွေတော့ရှိတာပေါ့နော်ဘာလို့ဆိုတော့ဖိနှိပ်မှုအောက်မှာနှစ်ပေါင်းများစွာနေခဲ့ကြရတဲ့အပိုင်းပေါ့တိုးတော်လည်းပဲမျောလင်းချက်တွေကတော်တော်ကြီးမားတာတော့တွေ့ရတယ်အဲမျောလင်းချက်တွေကြီးမားပြီးတော့ဟာလာဒီကျွန်တော်တို့မြို့နယ်မှာဆိုရင်ကျွန်တော်တို့ရဲ့လှုပ်ဖော်ကင်ဘက်အပေါင်းအသင်းတငယ်ချင်းတွေပေါ့နော်ဟောနိုင်ငံရေးဘက်ကဆိုရင်ဒါမြို့သားဒီမိုကရေစီဖွဲ့ချုပ်မြို့နယ်ယုံရှိမယ်ကျေးလက်အထိရှိမယ်အဲသူတို့ရက်ကြီးအစည်းအဝေးတွေလှုပ်ဖို့လုပ်နေကြရတယ်နောက်ဒီရှစ်လေးလုံးရေတော်ဝန်ကြီးမှာပါခဲ့တဲ့တငယ်ချင်းတွေရှိကြတယ်ဆိုတော့သူတို့အားလုံးကအဲကျွန်တော်ကိုပြန်လာပြီးတော့လှုပ်စေချင်တယ်အဲဒီအပြောင်းလဲကြီးကိုတကယ်အောင်မြင်အောင်ပါဟိုတတတအားပေါ့နော်ဟိုကိုတတ်နိုင်သလောက်ပေါ့ဆိုတော့အဲ့လိုမျိုးအဲဖိတ်ခေါ်မှုတွေကျွန်တော်တို့တွေ့ရတယ်ဝန်လဲတာကြရတယ်ပေါ့လေ24နှစ်လောက်ကွဲကွာပြီးတော့ဟိုလိုပြန်တွေ့ကြရတာ
ဆိုတော့လူထုဟာဒီမိုကရေစီနိုင်ငံတွေဒီမိုကရေစီလူအဖွဲ့အစည်းတွေမှာအစိုးရကြီးအာမကိုပဲနဲ့ဒီလူကကိုထူကိုထားနေငါတို့လုပ်ရမယ်ဒါ NGO တွေလုပ်ကြတယ်အစိုးရအနောက်ပိုင်းအနာဇနဲ့ယူရလုပ်တာမဟုတ်ဖက်နဲ့အဲ့ဒီလူလှုပ်ဆောင်ချက်တွေကအရေးကြီးတယ်လို့ပြောကြပါတယ
်
ဆိုတော့ကိုဒေါက်တာသောင်းထွန်းတွေ့ခဲ့တဲ့မြန်မာပြည်ကပြည်သူတွေရောကိုအားကိုကိုယ်ရဲ့စိတ်ဓာတ်တွေကိုယ်တိုင်လုပ်ရမယ်ဆိုတော့အသည့်တွေအနောက်ပိုင်းကခိုင်းမှလုပ်မယ်ဆိုတော့စက်စက်မျိုးကွဲပြောက်ပြီးတော့အဲ့ဒီကိုအားကိုကိုယ်စိတ်ဓာတ်တွေပေါ်လာရပြီထင်ပါလား
ကျွန်တော်မြို့နယ်မှာပေါ့နော်ကျောင်းကမြို့နယ်မှာဒါရေကြီးရယ်ဆိုတာကဒီကျေးရွာအုပ်စု60ကျော်ရှိတာမှာ40ကျော်လောက်ရေးကြီးခဲ့တာအဲ့ဒီနေရာမှာဒီကိုထူကိုထဆောင်ရွက်မှုတွေပေါ့နော်ကျွန်တော်တို့တွေ့ရတယ်အဲတွေ့တယ်ဆိုတာအကြောင်းကိုမြို့နယ်တယ်မဟုတ်ဘူးဒီရန်ကုန်ကဒီလူအဖွဲ့အစည်းတွေတချို့လဲ NLD မြို့နယ်အဖွဲ့အစည်းတွေနောက် ARD တိုင်းတွင်းမှာဥမာမအူဝင်ရလူတွေကျွန်တော်ရှိနေတဲ့ကာလာထဲမှာကိုနေ့စဉ်ကားတွေနဲ့လာပြီးတော့ရေးပေးကယ်ဆယ်ရေးပေါ့နော်ဒီဆန်ဝေတာတို့နောက်ဒီအိုးခွက်ပကန်းဆောင်တွေဝေတာတို့လောက်တာတွေဒါမျိုးတွေကျွန်တော်တွေ့ရတယ်အဲ့လိုပဲဒေတာရင်းမှာလည်းပဲဒီကြောင်းနိုင်ဆရာတော်၃ပါးကနေဦးစီးပြီးတော့လူငယ်တွေနဲ့ဒီ ကျွန်တော်တို့ရေးပေးခဲ့စေလုပ်ငန်းတွေကျွန်တော်တို့လောက်တာတွေ့ရတယ်အစိုးရဘက်ကလည်းလောက်တာရှိတယ်ပေါ့နော်အစိုးရဘက်ကလည်းလောက်တာရှိတယ်တပ်ဖက်ကလည်းရေးပေးခဲ့စေလုပ်ငန်းတွေမှာလာလောက်တယ်အလောက်တဲ့အခါမှာဒီလူလူလူအဖွဲ့အစည်းတွေနဲ့နားလည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုင်းနေလဲတွေ့ရတယ်။အဲအဲ့လိုမျိုးပဲဒီ K ဟောင်းရဲ့ဇယိုက်ကလေးလည်းမကုံသေးတာတွေ့ရတယ်။ဟလာဥပမာဆိုရင်ရန်ကုန်ကလာပြီးတော့ရေးပေးခဲ့တဲ့ကားတွေကိုဟလာဒီနံပါတ်လိုက်မှတ်တာတို့လိုက်ကြည့်တာတို့ဒါမျိုးလေးတွေပေါ့လေ။အဲဒါမျိုးလေးတွေရှိနေသေးတာတော့တွေ့ရတယ
်။ဟုတ်ကဲ့ဆိုတော့ဘာပဲပြောပြောဒီဟာလူလူဘက်ကအတက်စရာပိုင်းနေပေါ့။အာစစ်ပြက်စရာတွေဘာများတွေ့ခဲ့ရလဲပထမဆုံးအင်မတန်စစ်ပြက်စရာကောင်းတယ်ဆိုတဲ့အချက်ဘာများတွေ့ရပါလဲ
။စစ်ပြက်စရာကောင်းတဲ့အပိုင်းတွေကတော့ကျွန်တော်တို့ဒီလမ်းပန်းဆက်သွယ်ရေးတွေမှာဒီလမ်းတွေရဲ့ဒီကျွန်တော်တို့ air ride time မှာအရင်နဲ့ဆိုင်တော့လမ်းပန်းဆက်သွယ်ကောင်းလာတယ်ပေါ့နော်အဲကျွန်တော်တို့မျိုးအရင်တော့ဆိုရင်အဲဒီရေလမ်းကနေပြပဲဒီတစ်နေ့လောက်သွားတယ်ဟောက်ကိုက3နိုင်လောက်ခီးလောက်နေရောက်တယ်ပေါ့သို့တော်လည်းပဲလမ်းတွေမှာလမ်းတွေရဲ့ပျက်စီးမှုတွေလမ်းတွေရဲ့အရေးအသွေးတွေကတော့ဒါပြုပြင်စရာအဲကောင်းတဲ့အနေအထားတွေကျွန်တော်တို့တွေ့ရတယ်နောက်တစ်ခုကကြေးလက်ရဲ့ဆင်းရဲမှုပေါ့အဲမြို့ပြတွေမှာတော့အပြောင်းလဲတစုံတရာတွေတွေ့ရတယ်။ဒီဖွံ့ဖြိုးမှုရဲ့20တရာစုရဲ့လက္ခဏာပေါ့လေ။မြေမိုးမိုးမြင့်တိုက်တွေရောဟလာဒီဟို traffic jam ရန်ကုန်မှာရှိလာတာရောဒါခင့်မိမှုရဲ့လက္ခဏာတွေသို့တော့ကျေးလက်တွေမှာမပြောင်းသိမ့်မပြောင်းခင်ဗျာ။ကျေးလက်မှာခဏတည်းလျှက်စင်မီမရှိဘူး။ကျေးလက်မြို့ရင်းဆက်သွေးကျေးလက်နဲ့မြို့ပြဆက်သွေးလမ်းတွေကအဲကျွန်တော်တို့ဒီမြေလမ်းတွေကအဆင့်အနေမတက်ဘူး။နော်ဒီကြေးလက်လူလူရဲ့ဝင်ငွေအဲဒီနှစ်နှစ်လောက်ကျွန်တော်တို့စဘာစီနဲ့ကျွန်တော်ဒေသမှာဆိုရင်စဘာစီနဲ့ပယ်စီရနှစ်နှစ်ဆက်တိုက်ကြာနေတဲ့အခါကျတော့ဒီဆင်းရဲမှုအပိုင်းကတော့ကျွန်တော်တို့ဒါဟိုစိတ်လက်မကောင်းဘောနော်တွေ့ရတာ
ဟုတ်ကဲ့ဆိုအုတ်ချုပ်ရေးနိုင်ငံရေးပိုင်းတော့ထလိုက်ပါတော့နိုင်ငံရေးကတော့သူတို့ညှိပြီးတော့အန္တရာယ်ပိုင်းတွေကပြောင်းလဲဖို့ကြိုးပမ်းနေရှိအဲအုတ်ချုပ်ရေးရန်တရားအစဉ်စဉ်ရဲ့ဆက်ဆံပုံတွေကရောပြောင်းလဲပါပြီလားအရင်ပုံစံမျိုးပဲလား
ဟိုကျွန်တော်တို့ပိုင်းကြတော့တော့တိတ်ဟိုပြဿနာတော့မတွေ့ဘူးပေါ့လေအဲဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တို့ဘောမှာမီဒီယာအယုံဆိုင်မှုရှိတယ်။နောက်ဒီနိုင်ငံတော်တမန်အယုံမှာဖိတ်ထားရတယ်ပေါ့။တိုးတော့ကျွန်တော်တို့အောက်ခြေမှာပြည်သူလူထုရဲ့အတန်ဝနားထောင်ကြည့်ရတဲ့အခါကျတော့ဒီအာဏာပိုင်အဆင့်ဆင့်အပိုင်းတွေမှာလူထုပြဿနာတွေကိုထဲထဲဝင်ဝင်ဖြေရှင်းပေးမှုတွေအားနည်းနေသေးတယ်။ဥပမာကျွန်တော်တို့ဘက်မှာဆိုလို့ရှိရင်ဒီရေကြီးတဲ့ပြဿနာတွေကအဓိကကဒီကျွန်တော်တို့အင်းချောင်းတွေကိုလှုပ်တဲ့သူတွေကနေပြီးတော့ဒီရေစည်းရေလာတွေကိုပိတ်ဆို့တာတွေအဓိကတော့သူတို့ဘက်ကတော့ငားထုတ်လို့မှုတိုးတက်ဖို့ပေါ့အဲ့ဒီဟာဘာတွေဖြစ်သွားလဲဆိုတော့တစ်ဖက်မှာအဲ့လိုပိတ်ဆို့တဲ့အတွက်ကြောင့်မလို့လေသမားတွေဘက်ကကြတော့နစ်နာတယ်ဆိုတော့ဒီပြဿနာတွေဖြည့်ရှင်းမှုတွေကတော်တော်နှောက်နှေးတဲ့အပိုင်းတွေရှိပြီးတော့ခုလိုမျိုးဒီအင်းချောင်းတွေပိတ်ဆို့မှုဟိုတုန်းကဒါအင်းကရံအဖြစ်နဲ့မပေးခဲ့တဲ့ဒီချောင်းငယ်မြောင်းငယ်ရေစည်းရေလာသွားတဲ့ဟာတွေအကုန်လုံးကိုအင်းကရံအနေနဲ့ပေးမှုတွေဟာဒါတွေကကျွန်တော်တို့ဒီမြို့နယ်အဆင့်အဲအာဏာပိုင်တွေနဲ့တချို့ဒီ in the g တွေကပူပေါင်းနဲ့လုပ်တဲ့ဟာတွေ
နောက်တစ်ခုကဒါအုတ်ခြေပိုင်းပေါ်လေနိုင်ငံရေးပိုင်းကိုနည်းနည်းကြည့်အောင်ပါနိုင်ငံရေးအဖြစ်ရောဒေါက်တာတောင်ထွန်းတို့အနေနဲ့ဒီ88မျိုးဆက်ပြည်ပကိုရောက်လာပြီးပြန်သွားတဲ့ပုဂ္ဂိုလ်ကမြန်မာပြည်နိုင်ငံရေးမှာဝင်ရောက်လှုပ်ရှားဖို့နေရာတွေ့ပါဘလားဝင်ရောက်လှုပ်ရှားနိုင်တဲ့အနေအထားဖြစ်ပြီလို့ထင်ပါလား
ဟုတ်ကဲ့နိုင်ငံရေးအဖွဲ့အစည်းတွေကတော့ကျွန်တော်တို့အတိုင်းအတာတစ်ခုထိရှင်သန်နေတာတော့ကျွန်တော်တို့တွေ့ရတယ်အဲဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်ယုံမှလည်းပဲနေ့စဉ်ဒီပါတီဝင်တွေလာပြီးတော့လာဒီလှုပ်ဆောင်နေတာတွေကျွန်တော်တွေ့ရတယ်။နောက်လူငယ်တွေကိုသင်တန်းတွေပေးနေတာတွေ့ရတယ်။အဲ့လိုမျိုးပဲဒီရှစ်လေးလုံးယုံမှဆိုလို့ရှိရင်လည်းပဲဒီလူလူလန်းစားအလှအတီးတီးကသူတို့ရဲ့နင့်နာချက်တွေကိုလာရောက်တိုင်ကြားပြီးတော့အများအားရှုပ်ရှက်ခံနေတာတွေ့ရတယ်။ဆိုတော့နိုင်ငံရေးအပိုင်းရဲ့ရှင်သန်မှုအနေထားတော့ကျွန်တော်တို့တွေ့ရပါတယ်။အဲဒါပေမဲ့ကျွန်တော်တို့ပြည်ပကသွားနေတဲ့လူတွေအတွက်ကတော့ကျွန်တော်တို့အတွက်ကဒီပြည်တွင်းနိုင်ငံရေးအခင်းချင်းတွေကကွင်းတော့စိမ့်နေသေးတယ်ပေါ့နော်အဲ့တော့ကွင်းစိမ့်နေတဲ့အခါမှာကျွန်တော်တို့ဒီချိန်ယူပြီးတော့လေ့လာပြီးတော့ကိုယ့်ရဲ့အနေအထားဘယ်နေရာမှာပို့ပြီးတော့အသင့်တော်ဆုံးဖြစ်မလဲဆိုတာတော့ကျွန်တော်တို့အချိန်ယူဆုံးဖြတ်ဖို့တော့လိုသေးတယ်လို့ကျွန်တော်မြင်တယ
်အဲတဦးချင်းစီဆုံးဖြတ်မှာပေါ့
ဟုတ်ကဲ့တဦးချင်းစီဆုံးဖြတ်မှာကျွန်တော်တို့အနေနဲ့ကတော့ဒီပြည်ပမှာရှိတဲ့အဖွဲ့အစည်းတွေကိုတည်သွားပြီးတော့ပြည်တွင်းမှာဒီ brand name နဲ့ဟိုတိဆောက်ဖို့ဆိုတာတော့လက်တွေလည်းတိတ်တော်မကြအောင်ခင်ဗျာဆိုတော့ကျွန်တော်တို့အနေနဲ့ဒီပြည်တွင်းမှာရှိတဲ့ဒီနိုင်ငံရေးအဖွဲ့အစည်းတွေအင်အားစုတွေမှာဘယ်အင်အားစုဘယ်အဖွဲ့အစည်းကတော့ကိုယ့်ပေါ်မှာလက်ကမ်းကြိုဆိုမှုပေါ့တခုနံပါတ်2ကတော့ကိုယ့်ရဲ့ယုံကြည်မှုဒီ policy ဘိုင်းဆိုင်ရာတွေမှာကိုယ့်ရဲ့ယုံကြည်မှုဒီအခြေခံတွေပေါ်မှာပဲကျွန်တော်တို့ဆုံးဖြတ်ရမှာပေါ့
ပြည်သူလူထုကလက်ခံမှုကပေါ့ပြည်သူလူထုရဲ့လက်ခံမှုက
ပြည်သူလူထုကကျွန်တော်မြင်တာတော့ဟိုအားကိုးမှုကျွန်တော်တို့ဒီမျှော်လင့်မှုတွေရှိပါတယ်အဲဒီအထူးသဖြင့်ကတော့ကျွန်တော်တို့ ဒီအဲပြည်သူလူထုကတော့ဒီအားလုံးပူးပေါင်းပြီးတော့ဟိုဆောင်ရွက်စေချင်တယ်เนาะဒီပြင်ပဒီမိုကရေစီလှုပ်ရှားမှုမှာဆောင်ရွက်တဲ့သူတွေကိုလည်းပဲနာမည်အားဖြင့်တော့သိတာပေါ့လူချင်းတွေကတော့ခုမှမြင်ဘူးကြတာပေါ့เนาะဆိုတော့ဟာလာအားလုံးအိမ်ပြန်ပြီးတော့အဲလောက်ကြကြင်ကြရဲပူးပေါင်းဆောင်ရွက်ကြတာတော့မြင်နေတာပေါ့เนา
ะပြည်ပမှာနေတော့အကွဲအပြတ်ဖြစ်ပြီးတော့စက်တက်ဖြတ်တဲ့အထိပေါ့လေအကြံဖြတ်တဲ့အထိဖြစ်ခဲ့ကြတာရှိပါတယ်ဆိုအဲ့ဒီကိစ္စကိုတော့ဗမာပြည်ထဲကိုပြန်ရောက်တော့ဗမာပြည်သူတွေပဲလို့
အဲ့ဒီဟာတော့ကျွန်တော်တို့ရိုက်ခတ်မှုတော်တော်ရှိတာကျွန်တော်တို့တွေ့ရတယ်အဲဒါခံစားခဲ့ရတဲ့ကာယကံရှင်တွေဘိုင်းကလည်းခံစားမှုရှိမှာပဲအဲဆိုတဲ့အခါကျတော့ကျွန်တော်တို့ဒီလိုမျိုးဒီလူခွင့်ရေးချုပ်ဖောက်တဲ့ကိစ္စတွေနဲ့ပတ်သက်လို့ကတော့အမှန်တရားဖော်ထုတ်ရေးကတော့ကျွန်တော်တို့လောက်ကြရမှာပါစနစ်တကျလောက်ကြရမှာပါနော်အဲကျွန်တော်တို့ဒီတရားဥပဒေကြောင်းအရလောက်ကြရမယ်အမှန်တရားဖော်ထုတ်ရမယ်နင့်နာတဲ့လူတွေကိုကျွန်တော်တို့ဘယ်လိုမျိုးဒီနင့်နာမှုတွေအတွက်ကုစားပေးမလဲဆိုတာတွေကျွန်တော်တို့နီးလန်းရှာရမယ်အဲတစ်ချိန်တည်းမှာလည်းပဲကျွန်တော်တို့ကရှေ့မှာတိုင်းပြည်တိဆောက်ရေးအတွက်လှုပ်ရှားတာဝန်တွေအများကြီးရှိတယ်ကျွန်တော်တို့ရှေ့ကိုလည်းမျှော်ကြည့်ရမယ်နော်လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လာရင်တော့24နှစ်ပိုင်းမှာပေါ့နော်ဒီအုပ်ချုပ်တဲ့လူတွေဘက်ကချိုးဖောက်ခဲ့တဲ့လူရှိတယ်လို့တိုက်ခံဘက်ကလည်းရှိတာပါပဲဒါတွေကိုကျွန်တော်တို့ဘယ်လိုချင်းကပ်ပြီးတော့ဖြေရှင်းကြမလဲဆိုတာတော့ဆုံးပြရမှာပေါ့
အနောက်ဆုံးမေးချင်တာတစ်ခုကတော့အဲ့ဒီပြန်သွားတဲ့ပုဂ္ဂိုလ်တွေနဲ့ပြည်တွင်းကတငံရေးလှုပ်ရှားနေတဲ့လူတွေကြားမှာရောညီညွတ်မှုရှိပါလားနည်းနည်းစိတ်ဝမ်းကွဲမှုရှိပါလားသဘောထားကွဲလွန်မှုရှိပါလား
ဟုတ်ကဲ့ဟိုကျွန်တော်တို့အနေနဲ့ကဟိုရည်မှန်းချက်ချင်းတွေတူပါတယ်အဲသို့တော်ပုဂ္ဂိုလ်ရေးအားဖြင့်ဆိုတာကကျွန်တော်တို့ရှစ်လေးလုံးဖြတ်သန်းမှုဆိုတာကာလလေးတစ်ခုပဲလေဟို၄၅၆လပဲဖြတ်တန်းခဲ့ရတယ်ဆိုတဲ့အခါကျတော့တယောက်နဲ့တယောက်ပုံကိုရေးရသိရှိမှုအပိုင်းကျတော့ကျွန်တော်နည်းသေးတယ်အဲဒါတွေကိုကျွန်တော်တို့ဒီပုံကိုရေးရသိရှိမှုနဲ့ပူပေါင်းဆောင်မှုဘိုင်းတွေကိုကာလတစ်ခုကျွန်တော်တို့ဖြတ်တန်းပြီးတော့ကျွန်တော်တို့လောက်ကြရမယ်နော်လက်တွေ့ကြတဲ့မျှော်လင့်ချက်တွေကျွန်တော်တို့ဘက်ကလည်းရှိလို့ပေါ့ဆိုသူတို့ဘက်ကလည်းလက်တွေ့ကြတဲ့မျှော်လင့်ချက်မျိုးနဲ့အဲဒီအပေါ်မှာအခြေခံပြီးဆောင်ရွက်မယ်ဆိုရင်တော့ဒီကောင်းတဲ့အလားအလာတွေရှိပါတယ်